ခုလာမယ့်တရင်ငွေနေမှာကျင်းပမယ့်ဘင်္ဂလားဒေ့ရှ်နိုင်ငံရွေးကောက်ပွဲဟာအကြမ်းဖက်မှုတွေကင်းစင်ပြီးတော့ဆက်ဖက်မှုရှိတဲ့ငြိမ်းချမ်းပြီးတော့အားလုံးပါဝင်နိုင်တဲ့မှန်ကန်ဖြောင့်မတ်တဲ့ရွေးကောက်ပွဲဖြစ်ဖို့လိုလားတဲ့အကြောင်းကုလသမဂ္ဂအတွင်းမှူးချုပ်အန်တိုနီယိုဂူဒရက်စ်ကကြားသာပေးနေမှာပြောဆိုလိုက်ပါတယ်။သတင်းပတ်ပေါင်းများစွာနိုင်ငံတော်အကြမ်းဖက်မှုတွေနဲ့ဖမ်းဆီးမှုတွေကြုံပြီးနောက်ပိုင်းတောက်ကြနေမှာတော့မဲဆွေစီဝေးကာလပြီးဆုံးသွားခဲ့ပြီဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှေခ်ဟာစီနာဦးဆောင်နဲ့အဝါမီလိဂ်ပါတီကတတိယမြောက်တည်တန်းထက်ရဖို့ညွှန်လင်းနေကြတာပါအဓိကတိုက်ခံပါတီဘင်္ဂလားဒေ့ရှ်အမျိုးသားပါတီ BNP ကိုဦးဆောင်နဲ့ရှေခ်ဟာစီနာရဲ့အဓိကပြိုင်ဘက်ဖြစ်တဲ့ဝန်ကြီးချုပ်ဟောင်းခလီဒါဇီယာကတော့အကျဉ်းပြတ်ချစားမှုဆွဆွဲခြင်းနဲ့ထောင်ချခံနေရတာဖြစ်ပါတယ်သူခုလိုထောင်ချခံနေရတာကနိုင်ငံရေးပြောကမကင်းဘူးဆိုပြီးတော့ဝန်ကြီးချုပ်ဟောင်းဇီယာကဝေဖန်ထားတာပါပြီးခဲ့တဲ့2014ရွေးကောက်ပွဲရလဒ်ကို BNP ပါတီကဆန့်ကျင်ခဲ့ရပါဒီပါတီနှစ်ရက်ရဲ့မဲဆွယ်စည်းရုံးမှုတွေအတွင်းတည်ဆုံတရားရမှုတွေရှိတယ်ဆိုပြီးတော့သတင်းမီဒီယာတွေကပြောဆိုထားပါတယ်ပြီးခဲ့တဲ့လာစာပိုင်းကလေးကအခုချိန်ထိအတိုက်ခံခေါင်းဆောင်9000ကျော်အဖမ်းခံရပြီလို့ BNP ပါတီကပြောဆိုထားတာပါ